မြန်မာနိုင်ငံမှာကျန်းမာရေးအတွက်နဲ့ပြင်းထန်မှုတွေကနေရုံးဆွန့်ထွက်ပြေးနေရသူတွေအပါအဝင်လူသားဆန္ဒမှုအကူအညီအရေးကြီးလိုအပ်နေသူတွေအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေဒေါ်လာပန်း90ကျော်ကူညီမယ်လို့ဒီနေ့ကြေညာပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးဒေနာသောမတ်စ်ဂရင်းဖီးရဲ့ထိုင်းနိုင်ငံကြီးစဉ်တွင်အခုလိုကြေညာတာဖြစ်ပြီးထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါတိုက်ဖြစ်ရေးအတွက်လည်းဒေါ်လာ5000ကူညီမယ်လို့ကြေညာပါတယ်။မြန်မာလူထုရဲ့အကူအညီကိုနိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကနေတဆင့်ပေးမှာဖြစ်ပြီးအရေးပေါ်စန္ဒိကာအကူအညီအသက်ကယ်အကောက်အွယ်အမိုးအကောက်အခြေခံကျန်းမာရေးဆောင်ဆောင်မှုရေနဲ့တန်ရှင်းရေးတို့ထောက်ပံ့ကူညီဖို့ဖြစ်ပါတယ်ဒီအကူအညီဟာမြန်မာနိုင်ငံကနေထွက်ပြေးရသူတွေနိုင်ငံတွင်းမှအိုးအိမ်ဆုထွက်ပြေးနေရသူတွေအတွက်ဖြစ်ပါတယ်အမေရိကန်လူထုရဲ့ဒီအကူအညီဟာမြန်မာလူထု9သိန်းကျော်အတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ NetWise ရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာလူထုလိုအပ်နေတဲ့အရေးပေါ်လူသားစာနာမှုအကူအညီတွေကိုရေးရရောရောပေးရကြဖို့တခြားလူရှင်တွေကိုမိမိတို့တိုက်တွန်းပါကြောင်းထိုင်းနိုင်ငံနဲ့ကမ္ဘာတစ်ဝှမ်းမှာကိုဗစ် -19 ရောဂါကိုတိုက်ဖျက်ဖို့နဲ့ကပ်ရောဂါကိုအဆုံးသတ်ရေးပိုမိုလို့ဆောင်တာမှာမိမိတို့နဲ့ပူးပေါင်းပါဝင်ကြဖို့လေနိုင်ငံကတိုင်ဝမ်ကိုတိုက်တွန်းပါကြောင်းပြောခွင့်ရ Net Price ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်